မြန်မာနိုင်ငံမှာကောင်းမွန်တဲ့အုပ်ချုပ်မှုစနစ်နဲ့တန့်ရှင်းတဲ့အစိုးရဖြစ်အောင်ဝိုင်းပြီးဆောင်ရွက်ကြဖို့သမ္မတဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်။ဝန်ကြီးဌာနတွေနဲ့တိုင်းနယ်ပြည်နယ်အစိုးရအဖွဲ့အစည်းအသီးသီးကတာဝန်ရှိသူတွေကိုဒီကနေ့ပြောရမယ့်ခွန်းမှာသမ္မတကအခုလိုတိုက်တွန်းသွားတာဖြစ်ပါတယ်။ဒီလိုဆောင်ရွက်တဲ့နေရာမှာလက်ပေးလက်ယူမှုကိုထိထိရောက်ရောက်တားဆီးနိုင်ဖို့ရည်ကြီးတယ်လို့သမ္မတကပြောကြားခဲ့ပါတယ်။ရုံမြင့်တန်ကြားပေါ်ကနေတိုက်ရိုက်ပြောခဲ့တဲ့သူ့ရဲ့မိန့်ခွန်းအကြောင်းနဲ့သမ္မတတိုက်တွန်းချက်အတိုင်းအစိုးရဝန်ထမ်းတွေလက်တွေ့ဆောင်ရွက်နိုင်ရေးမှာတကယ်တမ်းဘလောက်အထိလက်တွေ့လုပ်နိုင်မလဲဆိုတာကိုဘန်ကောက်ရုံးကမတ်စုမြတ်မောင်ကတင်ပြမှာပါရှင
်။ကောင်းပါပြီ။ဒီကနေ့ဒီဇင်ဘာလ26ရက်နေ့မှာနေပြည်တော်သမ္မတရုံးကနေသမ္မတဦးသိန်းစိန်ပြောကြားခဲ့တဲ့မိန့်ခွန်းကအဓိကအစိုးရဝန်ထမ်းတွေကိုပြောကြားခဲ့တာဖြစ်ပါတယ်။ပြည်ထောင်စုဝန်ကြီးဌာနဝန်ကြီးတွေ၊တိုင်းဒေသကြီး၊ပြည်내အစိုးရဝန်ကြီးချုပ်တွေ၊ဌာနဆိုင်ရာအကြီးအကဲတွေကိုပြောခဲ့တဲ့မိန့်ခွန်းကိုရုပ်မြင်သံကြားပေါ်ကနေပြီးတော့လည်းတိုက်ရိုက်ပြသခဲ့တာပါ။အဲ့ဒီမိန့်ခွန်းထဲမှာကောင်းမွန်တဲ့အုပ်ချုပ်မှုစနစ်ရှိတဲ့တန်ရှင်းတဲ့အစိုးရဖြစ်အောင်လို့ပြည်သူတာဝန်ကိုထမ်းဆောင်နေကြတဲ့ဝန်ထမ်းတွေမှာတာဝန်ရှိတယ်ဆိုတာကိုအသာပေးပြောကြားသွားတာတွေ့ရပါတယ်
။ကျွန်တော်တို့အစိုးရအဖွဲ့အစည်းအနေနဲ့ရောပြည်သူများရဲ့အခွန်ဘာနာနဲ့ပြည်သူဝင်ကိုထမ်းဆောင်နေကြတဲ့နိုင်ငံဝန်ထမ်းများအားလုံးကောင်းမွန်တဲ့အုပ်ချုပ်မှုစနစ်ရှိတဲ့တန်ရှင်းတဲ့အစိုးရဖြစ်အောင်ကြိုးပမ်းပြီးနိုင်ငံရေးစီးပွားရေးအုပ်ချုပ်ရေးလူမှုရေးကိစ္စအဝဝမှာပြည်သူလူထုအတွက်ပြည်သူလူထုဘူပြုဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ကြဖို့မှကြားတိုက်တွန်းခဲ့ပြီးလည်းဖြစ်ပါတယ်။သို့တော်လည်းပဲပြည်သူလူထုနဲ့ထိတွေ့နေတဲ့ဌာနဆိုင်ရာနဲ့မြို့နယ်ရပ်ကွက်ကြီးရွာအဆင့်ထိအဆင်မပြေမှုတွေများစွာရှိနေပါသေးတယ်
။လက်ရှိအစိုးရလုပ်ငန်းတွေမှာလိုအပ်ချက်တွေအားနည်းချက်တွေရှိနေတာကိုလည်းအထောက်ပြသွားခဲ့ပါတယ်။ကောင်းမွန်တဲ့အုပ်ချုပ်မှုစနစ်နဲ့တန်ရှင်းတဲ့အစိုးရဖြစ်အောင်လုပ်တဲ့နေရာမှာလက်စားမှုတားဆီးရေးဟာအရေးကြီးတယ်ဆိုတာကိုလည်းသမ္မတကမိန့်ခွန်းထဲမှာအခုလိုပြောပါရယ
်နိုင်ငံတကာကမြန်မာနိုင်ငံအပေါ်မှာကောင်းမွန်တဲ့အုပ်ချုပ်မှုရှိမရှိတိုင်းတာချက်စံများရာများစွာအားနည်းနေသေးတာကိုတွေ့ရှိရပါတယ်ကောင်းမွန်တဲ့အုပ်ချုပ်မှုစနစ်ဖြစ်ထွန်းတိုးတက်အောင်ဆောင်ရွက်ရမယ့်အချက်များနဲ့လက်ပေးလက်ယူမှုတွေကိုထိထိရောက်ရောက်တားဆီးထိန်းသိမ်းကြပါလို့မှာကြားလိုပါတယ်တားဆီးထိန်းသိမ်းရမှာလက်ပေးသူရောလက်ယူသူပါတာဝန်ရှိတဲ့အလျောက်အမျိုးသားအကျင့်စာရိတ္တမထိခိုက်အောင်ပြည်သူများအားလုံးပါဝင်ထိမ့်သိမ့်ပေးကြပါလို့လည်းပန်ကြားလိုပါတယ
်မိနစ်20ကျော်လောက်ကြာတဲ့သမ္မတဦးသိန်းစိန်ရဲ့မိန့်ခွန်းထဲမှာအစိုးရဌာနအဖွဲ့အစည်းတွေရဲ့စီမံအုပ်ချုပ်မှုစနစ်ကောင်းမွန်တိုးတက်ဖို့အတွက်ဆောင်ရွက်နေကြတဲ့အကြောင်းတွေကိုလည်းပြောသွားတာတွေ့ရပါတယ်ပြည်သူတွေအလုပ်အကိုင်အခွင့်အလမ်းတွေတိုးတက်ဖို့လူမှုစီးပွားတိုးတက်ဖို့အတွက်အစိုးရရဲ့ဆောင်ရွက်ချက်တွေကိုလည်းပြောသွားပါတယ်ပြည်သူတွေရဲ့စီးပွားရေးတိုးတက်အောင်လို့အစိုးရအနေနဲ့ဆောင်ရွက်ဖို့ကိုလည်းသမ္မတကမိန့်ခွန်းထဲမှာတိုက်တွန်းသွားခဲ့တယ်လို့လက်တွေ့ဖြစ်လာဖို့အတွက်လည်းအစိုးရအုပ်ချုပ်မှုထိရောက်ထက်မြက်မှုရှိဖို့လိုအပ်တယ်ဆိုတာကိုပြောသွားပါတယ်။ဒီမိုကရေစီစနစ်သစ်ကိုပြောင်းလဲနေချိန်မှာအရင်ရှိခဲ့တဲ့အတွေ့အမြင်လုံနီးကိုင်းကြီးတွေအတိုင်းလောက်ကိုင်းဆောင်ရွက်နေလို့မရတော့ဘူးဆိုတာကိုလည်းထောက်ပြသွားပါတယ်။အခုလိုသမ္မတရဲ့ပြောကြားချက်တိုက်တွန်းချက်တွေကိုပြည်သူတယောက်အနေနဲ့ဝမ်းသာကြိုဆိုပေမဲ့သမ္မတရဲ့တိုက်တွန်းချက်တွေအတိုင်းဖြစ်လာဖို့အတွက်မမျှော်လင့်ရဲသေးဘူးလို့ကတ်တွန်းဆရာ OPJ က VOA မြန်မာပိုင်းကိုပြောပါရယ
်သမ္မတရဲ့အနေနဲ့တော့ဒီဟာပြောတာတော့ကျွန်တော်ကြိုက်ပါတယ်သူတို့ကစပြီးဥဆောင်ပြီးတော့သို့တော့အခုခက်ခဲရတော့အပေါ်ကပြောမှမအောက်ကမပြောစွာအောက်မှလည်းသူတို့ကိုယ်တိုင်ပြောမှုဆိုရလေအရှင်းပြောရင်တော့ဟိုလောဘတွေဒေါသတွေလည်းရှိသေးတယ်နောက်သူတို့လိုအပ်ချက်တွေလည်းရှိသေးတယ် basic needs တွေလည်းလိုသေးအောင်အဲ့တော့အဲ့ဓာတွေလည်းဖြည့်ဆည်းဖို့ဆိုတော့ဟိုဒီလူတွေကတော့အဲ့လိုသမနာပြောတာလားကောင်းတယ်ဆိုပေမဲ့တကယ်တကယ်တော့ဟိုမမျောလင်းရသေးဘူးဗျ။ဘာလို့ဆိုအားလုံးကသိနေအောင်ချမ်းသာနယ်စင်ရဲ့ကွာဟမ်ကတော့တော်ကြီးသေးတာ။အဲ့တော့ဒီလူတွေနေတော့ဟိုကြိုတော့ကြိုဆိုမယ်ဒါပေမဲ့ယုံရဲမယ်လို့ကျွန်တော်မဖြစ်ဘူ
း။အစိုးရဝန်ထမ်းတွေကြားမှလက်စားမှုကင်းအောင်လို့တကယ်လုပ်မယ်ဆိုရင်အောက်ခြေဝန်ထမ်းတွေကနေစပြီးတော့ပြောင်းရမှာမဟုတ်ဘူးလို့ပြည်သူတွေလက်ရှိဖြစ်နေတဲ့ဘဝအခြေအနေကိုကတ်တွန်းနဲ့ပုံဖော်နေတဲ့ကတ်တွန်း OPJ ကမြင်ပါတယ်
။ဖြစ်တင်တာတော့ဝင်ကြီးအဆင့်လေဗျာနေကိုတာဝန်ယူတတ်တဲ့အချင်းအခုဟာဗျာအောက်ကိုလှမ်းလှမ်းပြောနေတာတကယ်တကယ်ကတော့ကျွန်တော်တို့သိတဲ့လောက်ကတော့ဝန်ထမ်းတွေလက်စားမှုလို့ပါလို့ဆိုရင်လေအထက်ကိုအဆင့်ဆင့်ပေးရတာပဲအထက်နဲ့အဆင့်ပေးလို့လေဒီဝင်ကြီးတွေကမထင်မှတ်လိုက်တော့ချမ်းသာမှုတွေကြွယ်ဝမှုတွေရှိနေတာအဲ့တော့ကျွန်တော်ကအောက်ခြေကနေစပြောင်းလဲဆိုတော့ကျွန်တော်ကအပေါ်ကနေစမ်းပြပြောင်းပြီးစမ်းပြရေးယူမှုတွေပါလေလုပ်ရင်တော့ကျွန်တော်ကအောက်ခြေဝန်ထမ်းကိုတိုင်းကလှုပ်လှုပ်ချင်းချင်းပြောင်းလာမှာအခုဟာတော့သူတို့အောက်ကတာဝန်မကျေလို့နည်းနည်းပဲလက်စားတဲ့လူကခါပြီးအပေါ်ကလူကတော့ပန်းပန်လေးပါဖြစ်နေတော့အဲ့ဒါဆိုရင်တော့ဝန်ထမ်းတွေကအကြောက်ဘူးအခြေခံကြကြပြောင်းလဲခြင်းသိပေါ်မှာမဟုတ်ဘူ
းသမ္မတဦးသိန်းစိန်ရဲ့မိန့်ခွန်းနဲ့မှတိုက်တွန်းသွားသလိုပြည်သူဗန္တာလှစာရယူပြီးတော့ပြည်သူဝင်ကိုထမ်းဆောင်နေကြတဲ့နိုင်ငံဝန်ထမ်းတွေအနေနဲ့ ပြည်သူဝင်ကိုထမ်းနေရတယ်ဆိုတဲ့အသည့်စေတနာနဲ့ထိထိရောက်ရောက်အလုပ်လုပ်ကြဖို့အတွက်ဆိုရင်တော့အဲ့ဒီဝန်ထမ်းတွေရဲ့စားဝတ်နေရေးကိုအရင်ပြည်လဲအောင်လှုပ်ပေးဖို့ကလည်းအထူးအရေးကြီးတယ်လို့ကတ်တွန်းအော်ပီဂျေကပြောပါတယ်ရှင်။